ဆိုင်ကလုံးမူခါအတန်းတင်ခဲ့တဲ့ရခိုင်မြောက်ပိုင်းကမြို့နယ်10ခုလောက်မှာစိုက်ပျိုးရေးလုပ်ငန်းတွေတော်ကြီးထိခိုက်ခဲ့ရတာပါဒေသခံတွေရဲ့နေအိမ်တွေပျက်စီးသွားတာကြောင့်မိုးစဘာအတွက်ခြံထားတဲ့မျိုးစေ့တွေဆုံးရှုံးကုန်သလိုကျွဲနွားတေဆုံးတာတွေလည်းရှိခဲ့တာကြောင့်ထွန်ရဲစိုက်ပျိုးအခက်ခဲနေကြဆဲဖြစ်ပါတယ်ရခိုင်ပြည်နယ်စစ်ကောင်စီကတော့မုံတိုင်းကြောင့်မိုးစဘာတွေပျက်စီးသွားတဲ့ရခိုင်မြောက်ပိုင်းကဒေသခံတောင်သူတွေအတွက်စဘာမျိုးစေ့တင်း9000လောက်ပေးဖို့ပြင်ဆင်ထားတယ်လို့ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရဦးလှသိန်းကပြောပါတယ
်မျိုးစဘာကသူဘောင်တေး9000နီးပါလို့ဆိုပြောတယ်ဗေဒတာဆိုတော့အဓိကတော့အဲ့ဒီထဲမှာမဖြစ်မနေပါတဲ့ဟာကတော့ကြောက်တော်မြောက်ဦးရစ်တော်နော်အဲ့ဒီဟိတတွေကတော့မဖြစ်မနေပါတဲ့သဘောရှိပါတယ်စစ်တွေလည်းပါတယ်စစ်တွေလည်းပါတယ်တရားတော့စိတ်ကြည်ရဖြန့်မှာပါဒီနေ့လောက်ဆိုရောက်ကြပြီတင်နေနော်ရောက်နေပြီအေယာဝတီရဲ့အကူတိုင်းရဲ့အဲ့ဒီရဲ့နန္ဒီယာကကားရီရှိတယ်ရောက်နေပြီတင်နေစိတ်ကြည်ရပါတိတယ်မနေ့ကတော့ရောက်မယ်လို့ပြောတာ
စဘာစီရီဟာအေယာဝတီတိုင်းနဲ့ပဲခူးတိုင်းဒေတာကြီးတို့ကနေယူလာတာဖြစ်ပြီးလက်ရှိမှာတော့ရခိုင်ပြည်နယ်ကိုရောက်ရှိနေပြီဖြစ်ပါတယ်။ဒါပေမဲ့ဘယ်နှိမ့်စပေးသွားမလဲဆိုတော့မသိရသေးပါဘူး။မြောက်မြို့နယ်အုတ်ကန်ကျေးရွာကလယ်သမားတူကတော့လယ်ထုံကတွေမြေစီမြောစာတွေဈေးကြီးနေတာကြောင့်မိုးစဘာရရင်တော့စိုက်ပျိုးဖို့အခက်အခဲတွေရှိနေသေးတဲ့အကြောင်းပြောပါတယ
်။အေးငေါ့ထရတယ်စေနာထွန်ပူလင်းငေါ့ထရတယ်အေးမဟိလူတိမကြဟာအုတ်ခေါ်လို့ထွန်မလဲရေဘောတရာကိုမနှိမ့်ကရှိတ်တော့ဆိုအိနှိမ့်ကကိုသောဒီလေသမားတိမလေးအမဟိလူမဆိုကြောင်ပိုင်ကြီးဥမာထွန်ခါလို့တမျိုးဥမာအရေခါလို့တမျိုးအဲမေဦးမေဦးဇာကောမစ်စီမေဦးဇာကောဒီအင်ဂူလောကတမျို
းကဲဦးနဲ့ဒေတာဖြစ်တဲ့ရခိုင်ပြည်နယ်မှာလေယာဉ်လုပ်ငန်းဟာပြည်နယ်ရဲ့အသက်သွေးကြောလုပ်ငန်းဖြစ်သလိုဘိုးစဘာတစ်ခုတည်းကိုသာအားထားစိုက်ပျိုးကြတာလည်းဖြစ်ပါတယ်တခြားဆောင်းတီးနှံတွေစိုက်ကြပေမဲ့ဒပိုင်တနိုင်အနေချင်းလောက်သာရှိတယ်လို့ရခိုင်ပြည်နယ်တောင်သူလယ်သမားတမကပြောခွင့်ရဦးအောင်ကျော်မြတ်ကပြောပါတယ်
အာကျွန်တော်တို့ရခိုင်ကမှာဒီနေရာကနာရခိုင်တမျိုးသားလမ်းတဲ့ကျွန်တော်တို့ဒေသခံပြည်သူတွေအတွက်အဓိကအသက်ဆုံးကြောပေါ့လေဒီတခြားကျွန်တော်တို့ရခိုင်ဘက်မှာကစက်ရုံလိုက်ပြီးလေပါတော့မှမရှိဘူးနောက်ပြီးတော့တခြားဆက်ကလည်းမရှိဘူးလေဆရာဟိုမက်ပီတွေနောက်ပြီးတော့မှလူစပားဆိုရင်လူစပားလေးစိတ်တာမဟုတ်ဘူးအဲလူစပားလေးမစိုက်ဘူးမက်ပီတို့ပြည်တင်စီလို့လည်းမစိုက်ဘူးဆောက်ပြီးနံလည်းစိတ်အာညံ့ညံ့ဆော့ဆော့မလုပ်ဘူးလေအမိုးစပားတစ်ခုတွေမှသင်ခုပြီးတော့နေရတဲ့အခါမှာဒီမိုးစပားတစ်ခုကအာကျွန်တော်တို့ရခိုင်ဒေသအတွက်တော်တော်အသက်ဆုံးကြောသူတွေအရေးကြီးပါတယ်ဆရာနော
်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2022ခုနှစ်ကလည်းမိုးနှေးပြီးစပားဆိုင်ပြိုးရွတ်အတွက်မိုးရေအလုံးလောက်မရခဲ့တာဓာတ်မီဩဇာတွေဈေးကြီးတာကြောင့်စပားအထွက်နှုန်းကျဆင်းခဲ့ပါတယ်ဒီနှစ်မှာလည်းမျိုးစပားအခက်အခဲတွေကြောင့်တောင်သူတွေအချိန်မီမဆိုင်ပြိုးနိုင်ပါကိုစိုးရိမ်နေကြတာပါရခိုင်ပြည်နယ်မှာလေကစုစုပေါင်း12သိန်းကျော်ရှိပေမဲ့ပြည့်ရ2018ခုနှစ်နောက်ပိုင်းကစလို့ဒေတာရင်းမတည်ငြိမ်မှုတွေကြောင့်တစ်နှစ်ကို6သိန်းလောက်သာစိုက်ပျိုးနိုင်တော့တယ်လို့တောင်သူလယ်သမားတပ်မကရဲ့စီးရင်မှာဖော်ပြထားပါတယ်ခင်ဗျာ